COVID-19 ကာယောဂါအရေးပူးပေါင်းလှုပ်ဆောင်တဲ့အနေနဲ့ကာဝယ်ဆေးသုတေသနနဲ့ထုတ်လုပ်ရေးဌာနတွေကိုတရုတ်ရုရှားနဲ့အိန္ဒိယတို့ပူးတွဲတည်ထောင်သွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်္ဂါနေ့မှာကြေညာပါတယ်။ရုရှားနိုင်ငံကကမကထာပြုပြီးဗီဒီယိုဆက်သွယ်ရေးကားဆင့်ကျင်းပတဲ့ဆက်နှစ်ချိန်မြောက် BRICS အဖွဲ့ထိပ်သီးအစည်းအဝေးတွင်မစ္စတာပူတင်ကအဲ့လိုပြောသွားတာပါ။ BRICS အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေကြားကိုဗစ်ကာယောဂါရေပူပေါင်းဆောင်ရွက်ဖို့ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။တရုတ်ရုရှားနဲ့အိန္ဒိယသုံးနိုင်ငံက BRICS အဖွဲ့ရဲ့မူပေါင်းအတွင်းကနေကိုရိုနာဗိုင်းရပ်စ်သုတေသနနဲ့ကာကွယ်ဆေးထုတ်လုပ်ရေးဌာနတွေထူထောင်မယ်လို့သမ္မတပူတင်ကပြောပါတယ်။ BRICS ဖွံ့ဖြိုးတိုးတက်ရေးဗန်ဒစ်ကဒေါ်လာဘီလီယံနဲ့ချီပြီးမကြာသေးခင်ကထုတ်ချခဲ့တဲ့ပေါ်ခေါင်းဆောင်တွေကကြိုဆိုကြပါတယ်။ BRICS အဖွဲ့ဝင်နိုင်ငံတွေရဲ့အခြေခံအဆောက်အအုံပိုင်းနဲ့ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာစီမံကိန်းတွေအတွက်အရင်းအမြစ်တွေကိုစုစည်းဖို့ဒီဘဏ်ကို2014ခုနှစ်ကထူထောင်ခဲ့တာပါ
။ нынешних условиях крайне востребована работа нового банка развития.
ရရှိအခြေအနေတွေအောက်မှာဖွံ့ဖြိုးတိုးတက်ရေးဗန်ဒစ်ရဲ့လှုပ်ဆောင်မှုကိုလိုအပ်တာကသိကြီးမားပါတယ်။ကာယောဂါကိုရင်ဆိုင်ဖို့အမေရိကန်ဒေါ်လာ10ဘီလီယံကိုဗန်ကရထားသလိုယင်းနှုတ်နယ်မှုစီမံကိန်းတွေအတွက်စုစုပေါင်းရန်ပုံငွေကဒေါ်လာဘီလီယံ20ကျော်သွားပါပြီလို့သမ္မတပူတင်ကပြောပါတယ်။ BRICS ဆိုတာကတော့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေရဲ့အင်္ဂလိပ်အမည်အတူပေါင်းစလုံး5ခုကိုယူထားတာဖြစ်ပြီးဒီအဖွဲ့မှာကမ္ဘာလူဦးရေရဲ့42ရာခိုင်နှုန်းကမ္ဘာ GDP ရဲ့23ရာခိုင်နှုန်း၊ကမ္ဘာနေပြည်တော်အားလုံးရဲ့30ရာခိုင်နှုန်းနဲ့ကမ္ဘာကုန်သွယ်ရေးရဲ့18ရာခိုင်နှုန်းအထိပါဝင်နေတာဖြစ်ပါတယ်။